ခန်းကြီး၅ရာဇပလင်ပေါ်မှာထိုင်နေတဲ့အရှင်ကညာလက်မှာစာလိတ်တလိတ်ကင်ထားတာကိုကျွန်တော်မြင်တယ်စာလိတ်ရဲ့အတွင်းအပြင်နှစ်ဖက်စလုံးမှာစာရေးထားပြီးဒစိတ်ခုနှစ်ခုခန့်နှိပ်ထားတယ်အဲ့ဒီနောက်ကျွန်တော်ကြည့်လိုက်တော့ခွန်အားကြီးတဲ့ကောင်းရင်တမန်တစ်ပါးကဒစိတ်တွေကိုခွာပြီးစာလိတ်ကိုဖွင့်ထိုက်တာဘယ်သူလဲလို့အတန်ကျယ်ကြီးနဲ့ပြောနေတယ်ဒါပေမဲ့ကောင်းကင်နဲ့မြေကြီးပေါ်မှာရောမြေကြီးအောက်မှာရောအဲ့ဒီစာလိတ်ကိုဖွင့်ကြည့်နိုင်တဲ့သူတယောက်မှမရှိဘူးစာလိတ်ကိုဖွင့်ကြည့်ထိုက်တဲ့သူတယောက်မှမတွေ့တဲ့အတွက်ကျွန်တော်ရှိုက်ကြီးတဲ့ငင်ငိုတယ်အဲ့ဒီအခါအကြီးကဲတွေထဲကတယောက်ကမငိုနဲ့တော့ဒါဝိဒ်ရဲ့အမြင့်ဖြစ်တဲ့ယူဒအနွယ်ဝင်ရှင်သေးကအောင်မြင်ပြီဖြစ်လို့စာလိတ်နဲ့ဒစိတ်ခုနှစ်ခုကိုဖွင့်နိုင်တယ်လို့ကျွန်တော်ကိုပြောတယ်ကျွန်တော်ကြည့်လိုက်တဲ့အခါအသက်ခံခဲ့ရပုံရှိတဲ့တိုးတငယ်ကရာဇပလင်နဲ့တတ္တဝါ၄ပါးအနားမှာအကြီးကဲတွေရဲ့အလဲမှာရပ်နေတယ်တိုးတငယ်မှာဂျိုးခုနှစ်ချောင်းနဲ့မျက်စိခုနှစ်လုံးရှိတယ်မျက်စိတွေဟာမြေတစ်ပြင်လုံးကိုဖျားစီလွတ်တဲ့စွမ်းအားတော်ခုနှစ်ခုကိုဆိုလိုတယ်တိုးတငယ်ကရာဇပလင်ပေါ်မှာထိုင်နေတဲ့အရှင်ရဲ့ညာလက်မှာရှိတဲ့စာလိတ်ကိုချက်ချင်းတွားယူတယ်။စာလိတ်ကိုယူလိုက်တဲ့အခါတတ္တဝါ၄ပါးနဲ့အကြီးကဲ24ယောက်တို့ကနသာပေါင်းအပြည့်ပါတဲ့ရွှေဖလားနဲ့စောင်းကိုကိုစီကန်ရင်းတိုးတငယ်ရှိမှဥချပြတ်ဝတ်ကြတယ်။နသာပေါင်းဟာတန်ရှင်းသူတွေရဲ့ဆုတောင်းချက်တွေကိုဆိုလိုတယ်။သူတို့ကတခင်ဟာစာလိတ်ကိုယူပြီးဒစိတ်တွေကိုဖွင့်ထိုက်သူပါတခင်ကအသက်ခံပြီးနောက်လူမျိုးနွယ်ဘာသာစကားလူစုနဲ့လူမျိုးတွေထဲကလူတွေကိုဘုရားသခင်အတွက်မိမိရဲ့သွေးနဲ့ဝယ်ယူခဲ့တယ်တခင်ကသူတို့ကိုဘုရားသခင်အတွက်ဘယင်းတွေပရောဟိတ်တွေဖြစ်စေတယ်သူတို့ကဘယင်းအဖြစ်ကဘာမျိုးကိုအုပ်ဆိုးရတယ်ဆိုတဲ့တခြင်းသစ်ကိုတည်ဆိုကြတယ်အဲ့ဒီနောက်ကျွန်တော်ကြည့်လိုက်တော့ရာဇပလင်နဲ့တတ္တဝါတွေအကြီးကဲတွေရဲ့ပတ်လည်မှာရှိနေတဲ့ကောင်းဝင်တမအမြောက်အများရဲ့အတန်ကိုကြားတယ်။သူတို့ရဲ့အရေးအတွက်ဟာကတိအတင်ချင်မကများတယ်။သူတို့ကအသက်ခံခဲ့ရတဲ့တိုးတငယ်ဟာတကူစီးစိမ်ဉာဏ်ပညာခွန်အားဂုဏ်အသေးဘုံအသေးနဲ့ချီးမွမ်းမှုကိုရထိုက်တယ်လို့ကြွေးကြော်ကြတယ်။ကောင်းကင်မြေကြီးအောက်ပင်လေထဲကတတဝါအားလုံးရှိရှိသမျှအရာအားလုံးကလည်းရာဇပလင်ပေါ်မှာထိုင်တဲ့အရှင်နဲ့တိုးတငယ်ကချီးမွမ်းခြင်းဂုံအတရေဘုံအတရေအစွမ်းခွန်အားတွေအစင်ထာဝရရရှိပါစေလို့ပြောတာကိုကျွန်တော်ကြားတယ်တတဝါ၄ပါးကအာမင်လို့ပြောကြတယ်အကြီးကဲတွေကလည်းပြတ်ဝုတ်ပြီးကိုးကွယ်ကြတယ်